မြန်မာနိုင်ငံမှာဖက်စီခံထားရတဲ့ Raiders သတင်းဌာနကသတင်းတောက်မဲ့ဦးပြန်လည်လွတ်မြောက်ရေးသူကြိုးပမ်းမယ်လို့ American Warren Sentiment Hall Bill Richardson ကထုတ်ပြောလိုက်ပါတယ်။ရှေ့သတင်းပတ်တွင်မြန်မာနိုင်ငံကိုကိုယ်တိုင်သွားရောက်ပြီးမြန်မာပြည်ထောင်စုဝန်ကြီးဌာနနဲ့တွေ့ဆုံမယ်လို့ Mr. Richardson က Raiders သတင်းဌာနကိုတနင်္လာနေ့ကပြောဆိုလိုက်တာပါ။သူဟာရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်ပြီးအကြံပေးဖို့အတွက်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နောက်ဆုံးရွေးချယ်တာခံရတဲ့နိုင်ငံတကာဘုတ်ဖွဲ့ဝင်10ဦးထဲမှာတူဦးပါဝင်ဖြစ်ပါတယ်။အခုဖက်စီခံရတဲ့ Raiders သတင်းတောက်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ရန်ဖက်ပဋိပက္ခတွေနဲ့ဒုက္ခတွေပြီးသိရှိထပ်ပြရတဲ့အခြေအနေတွေကိုသတင်းယူဖို့ကြိုးစားရင်းဖက်စီခံခဲ့ရတာဖြစ်ပြီးနိုင်ငံတော်ရှေ့ဝက်ဥပဒေနဲ့တရားစွဲဆိုခံထားရတာပါ Mr. Richardson ကတော့သူ့ရဲ့မြန်မာပြည်ခီးစဉ်အဓိကရွေးချက်ကဒီသတင်းတောက်နှစ်ဦးပြန်လည်ရေးဖြစ်တယ်လို့ပြောဆိုထားပါတယ် Mr. Richardson ဟာကမလာဟောင်းဘီကလင်တန်လက်ထက်ကစွမ်းရည်ဝင်ကြီးဖြစ်နေရောကုလသမဂ္ဂဆိုင်ရာ American သံမကြီးဖြစ်နေပါတာဝန်ထမ်းဆောင်ခဲ့ဖို့သူဖြစ်ပါတယ်။1995ခုနှစ်ကအီရတ်နဲ့ကူဝိတ်နယ်စပ်မှာတောင်တင်းဖမ်းဆီးခံခဲ့ရတဲ့ American နိုင်ငံသားနှုတ်ပြန်လွတ်မြောက်ရေးအတွက်အဲ့ဒီအချိန်ကအီရတ်သမ္မတဆက်တန်ဟူစိန်နဲ့အောင်အောင်မြင်မြင်စစ်ဆင်ညှိနှိုင်းပေးခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ